ရခိုင်ပြည်နယ်မြောက်ပိုင်းမှာရဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေပေါ်ဘာသာရေးနဲ့လူမျိုးရေးကွဲပြားမှုကိုအခြေခံပြီးမြန်မာစစ်တပ်ကလိင်တိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုစနစ်တကျပြစ်မှတ်ထားကျူးလွန်ခဲ့ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရဟင်ဂျာစခန်းတွေမှာလည်းလူကုန်ကူးမှုသာမကကိုအင်ကအစိတ်ပိုင်းတွေကိုပါမှောင်ခိုကူးရောင်းဝယ်မှုအန္တရာယ်ကိုအမြင့်မားဆုံးရင်ဆိုင်နေရတယ်လို့လိင်တိုင်းဆိုင်ရာအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကလုံခြုံရေးကောင်စီအဖွဲ့ဝင်တွေနဲ့တကယ်ပိတ်တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာသတိပေးခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြောပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း၄ခုကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ပရမီလာပက်တန်ရဲ့အထူးသတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှနိုဝင်ဘာလ22ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပါတယ်။အသက်မတည်ဘဲလွတ်မြောက်လာခဲ့တဲ့ရိုဟင်ဂျာအမျိုးသမီးတွေ၊မိန်းကလေးတွေ၊နောက်ပြီးမျက်မြင်တပ်တွေရဲ့ထွက်ဆိုချက်အရလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်နှင်းပိုင်းနှိပ်စက်မှုတွေကိုမြန်မာတပ်မတော်ကကြေကြေပြန့်ပြန့်နဲ့စနစ်တကျညွန်ကြားကျူးလွန်ခဲ့တာတွေ့ရတယ်လို့သတင်းတောက်တွေကပရမလာပက်တန်ကအခုလိုပြောပါတယ်
My observations point to a pattern of widespread atrocities, including sexual violence against Rohingya women and girls who have been systematically targeted on account of their religious and ethnic
ဘာသာရေးလူမျိုးရေးကွဲပြားမှုကိုအခြေခံပြီးရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုပြစ်မှတ်ထားတဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်ကြီးမားကျယ်ပြန့်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုစနစ်တကျနဲ့ကျူးလွန်ခဲ့တယ်ဆိုတာကျွန်မတို့လေ့လာတွေ့ခဲ့ရပါတယ်။ငင်းလို့မရတဲ့အချက်ကတော့ဒီလိုတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမရင်းကျက်မှုစတဲ့နီလန်ပေါင်းစုံကိုကျူးလွန်ဖို့မြမတပ်မတော်ကစနစ်တကျစီစဉ်အမိန့်ပေးညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဒီလိုအပြစ်ကျူးလွန်တဲ့တခြားသူတွေထဲမှာနေသားဆောင်ရဲတပ်ဖွဲ့တွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့တခြားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ပြည်သူစစ်တွေလည်းပါဝင်နေတာဖြစ်ပါတယ်
။စစ်တပ်အများပြားကဝိုင်းပြီးမရင်းကျက်တာအရှက်ရအောင်လုပ်တာနဲ့စစ်ဘက်ကဖမ်းထားခြင်းအတွင်းလိင်ကျွန်းလုခိုင်းတာတွေပါဝင်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုပုံသဏ္ဍာန်တွေကိုခက်ပြေးလာသူတွေစီကနေတတ်သမှတ်ထဲကြားခဲ့ရတယ်လို့လဲမစ်ပက်တန်ကဆိုပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းလေးခုကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ရမှာဒုက္ခသည်တွေဟာလူကုန်ကူးခံရမယ့်အန္တရာယ်ကြားရောက်နေတာကိုတွေ့မြင်ခဲ့ရကြောင်းသူကသတင်းတောက်တွေကိုအခုလိုပြောပါတယ်
။ Vulnerability of women and girls but also boys facing a heightened risk of
ဒုက္ခသည်စခန်းတွေမှာရှိနေတဲ့အားနည်းတဲ့အမျိုးသမီးနဲ့မိန်းကလေးတွေသာမကယောက်ျားလေးတွေရဲ့အခြေအနေကိုအလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။လိင်ပိုင်းဆိုင်ရာအမျက်ထုတ်ဖို့အတင်းအဓမ္မပြည့်တစားလုခိုင်းဖို့အတွက်သူတို့ဟာလူကုန်ကူးမှုအန္တရာယ်အပြင်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုပါရောင်းဝယ်တဲ့အန္တရာယ်အမြင့်မားဆုံးရင်ဆိုင်နေကြရပါတယ်
။ဒီအန္တရာယ်တွေကိုကာကွယ်နိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နိုင်မယ့်ဖြစ်နိုင်ခြေညီလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းပရမီလာပက်တန်ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းတဲ့အနေနဲ့မြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးအတွင်းရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရဲရဲစက်စက်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာကိုလုံခြုံရေးကောင်စီအနေနဲ့အရေးယူကန့်ကွယ်ဖို့ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ကြောင်းPramila Patan ga athu tadin sa shinin pwe twin akhu lo pyo bae.
I am having as I said bilateral meetings with a number of members of the council urging them to
Lein pai san ya ajan phat mu rue ne patat lo Lung Chu Yi Council phwe win nangan rue ne twei song pi athu tee tan tin pya kwin ya ga de lo phi a pe bo le jama tai twin ga bae. Da a pyin Bangladesh nangan Council bazaar go Lung Chu Yi Council phwe win gi ko dai twa yak chi shu bo go le jama ajan pyu ga bae.
သူရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်မတိုင်ခင်မြန်မာနိုင်ငံရခိုင်ပြည်နယ်ကိုကိုယ်တိုင်တွားရောက်ကြည့်ရှုခွင့်ရဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်စီကိုစာရေးပန်ကြားခဲ့ပေမယ့်ငင်းတယ်ခံရကြောင်းမစ်ပက်တန်ကပြောပါတယ်။နိုဝင်ဘာလ5ရက်နေ့ကနေ13ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာနဲ့ကော့ခ်ဘဇားမြို့တွေကိုတွားရောက်ခဲ့ပြီးလိင်ပိုင်းအကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ရဲ့ခရီးစဉ်မှာ UNFPAUNICEF စတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကကျွမ်းကျင်သူတွေနဲ့ဒီတိုင်းနိုင်ငံသားရဲ့ဌာနကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတားမြစ်ရေးဆိုင်ရာတာဝန်ရှိသူတို့လိုက်ပါသွားခဲ့ကြပါတယ်ရှင်